အထင်းထင်းခံရတဲ့မြောက်ဒီမိုကရေစီခေါင်းဆောင်ဒေါ်ဆန်းစုကြည်အသက်89နှစ်ပြည့်မူနေခန္ဓာတွေကိုနိုင်ငံတကာရောက်မြောက်ဒီမိုကရေစီအင်အားစုတွေပြင်ဆင်ကျင်းပနေကြပါတယ်အခုလိုဒေါ်ဆန်းစုကြည်ရဲ့အသက်89နှစ်ပြည့်မူနေမှာပဲဒီမိုကရေစီနှိကျရွေးချယ်ခံထားသူတွေပါဝင်ဒေါ်ဆန်းစုကြည်နဲ့မတရားဖမ်းဆီးခံထားတဲ့နိုင်ငံခေါင်းဆောင်အားလုံးကိုပြန်ဆွပေးဖို့အမေရိကန်ပြည်အောင်စုအနေနဲ့စစ်ကောင်စီကိုတောင်းဆိုတိုက်တွန်းတယ်လို့အမေရိကန်နိုင်ငံဌာနပြောကြားရသူက VOA ကိုတုံ့ပြန်ပါတယ်မြန်မာပြည်သူတွေရဲ့အကျိုးစီးပွားအတွက်သဘောတူထားတဲ့အာဆီယံဘုံသဘောထား၅ချက်နဲ့ညီညီရစွာဖြည့်ထုတ်နိုင်ရေးတက်ဆိုင်တဲ့အစုဖွဲ့အားလုံးနဲ့အပြုသဘောဆောင်ဆွေးနွေးဖို့ကိုလည်းစစ်ကောင်စီကိုဆက်လက်တောင်းဆိုနေတယ်လို့နိုင်ငံရေးဌာနပြောပြရသူကဆိုပါတယ်။ဂျွန်လ19ရက်နေ့မှာကြောက်ရွံ့တဲ့ဒေါ်ဆန်းစုကြည်ရဲ့တက်89နှစ်ပြည့်အခမ်းအနားကျင်းပကြဖို့မြန်မာပြည်တွင်းလူမျိုးဒေသတွေနဲ့နိုင်ငံတကာအသီးသီးမှရောက်နေတဲ့မြန်မာဒီမိုကရေစီအဖွဲ့အစည်းတွေကပြင်ဆင်ဆောင်နေကြပါတယ်။နိုင်ငံအတွင်းမှာလည်းဒေါ်ဆန်းစုကြည်ကိုဂုဏ်ပြုတဲ့အနေနဲ့ပန်းသပိတ်ကိုဆင်နွှဲကြဖို့ဆိုပြီးတော့ပြည်တွင်းသပိတ်အဖွဲ့တွေကတိုက်တွန်းလှုံ့ဆော်နေကြပါတယ်ခင်ဗျာ